ရန်ကုန်မြို့ကရန်ငင်းကလေးစေယုံမှာသွေးရောဂါတစ်မျိုးနဲ့တည်ဆုံသွားတဲ့ကလေးငယ်အလောင်းကိုစေယုံဝန်ထမ်းတွေကလူမားပေးလိုက်တာကြောင့်ကလေးမိဘတွေတကြုံခွင့်မရလိုက်တဲ့ဖြစ်ရအတွက်ရန်ငင်းစေယုံကိုဥပဒေကြောင့်အရေးယူဖို့သက်ဆိုင်ရာရဲစခန်းမှာအမှုဖွင့်ထားတယ်လို့သိရပါတယ်။စေယုံဝန်ထမ်းတို့ရဲ့ပေါ်ဆမှုကြောင့်တခြားမိသားစုတွေသူတို့လိုနောင်မှမခံစားရအောင်သက်ဆိုင်သူတာဝန်ရှိသူတွေကိုဥပဒေအရအရေးယူဖို့ရဲစခန်းမှာတိုင်ကျက်ဖွင့်တာဖြစ်ကြောင်းအတော်ဖြစ်သူကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဟောရေစံနဲ့မှတရားပဲဆွဲခဲ့ပါတယ်ရဲဘက်ကနေဒီလိုအစံပေးနေဆိုလောက်ခံလို့ဆိုတော့ဆောင်းဆောင်ပြရမှာပေါ့နော
်
ဟုတ်ကဲ့ဟုတ်ကဲ့ဒီဘက်ကတရားဆွဲရဆိုတာကလည်းအများပြည်သူအငြင်းနေတဲ့အတွက်ပြုရှင်နောင်လာနောက်နောက်တစ်ချိန်မှာဒါမျိုးသူများအစံလူတွေနောက်နောက်လူတွေလည်းဒီလိုမခံစားကြရအောင်ဆိုတော့အဲစိတ်ပေါ်မြင်နေကျွန်တော်တို့ကလည်းဟောတရားဆွဲလိုက်တာပေါ့နော်ကျွန်တော်တို့ကဒီကလေးပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ဟုတ်ချစ်တယ်ဒါမှဒီလိုစစ်ထားရတဲ့အဲဒီမျိုးပဲအဲ့လိုဆိုတဲ့အဲမပါဘူးကွာဘာလို့မဆိုသာသမီရှင်ကိုစင်စားကြရလဲကွာဟုတ်တယ်မလားကျွန်တော်တို့ကတော့အဲ့လိုသဘောပါပဲ
ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကအသက်၄လသားအရွယ်ကလေးငယ်ဟာရန်ကုန်ကလေးဆေးရုံမှာစစ်ကူတမှုခံယူရင်းဇူလိုင်လ25ရက်နေ့ည7:00နာရီလောက်မှာကွယ်လွန်သွားတာဖြစ်ပါတယ်ကလေးငယ်အလောင်းကိုရန်ကုန်ဆေးရုံရေခဲတိုက်မှာအတ်ထားခဲ့ပြီးဒီကြိုးဘူးအတွက်နောက်တစ်နေ့26ရက်နေ့မှာပြင်ဆင်မှုတွေလှုပ်ဆောင်ပြီး29ရက်နေ့မှာအလောင်းကိုတွားတောက်တဲ့အချိန်သူတို့ကလေးအလောင်းမရှိတော့တာကိုသိရှိခဲ့တာလို့အတော်ဖြစ်သူကပြောပါတယ်။ကွယ်လွန်သွားတဲ့ကလေးငယ်ဟာမိသားစုအတွက်တဦးမျိုးဦးလည်းဖြစ်တဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့မိခင်ဖြစ်သူဟာလည်းကလေးရဲ့စိတ်နဲ့အခုချိန်ထိစကားကောင်းကောင်းပြောနိုင်ခြင်းမရှိသေးကြောင်းလည်းအတော်ဖြစ်သူကရှင်းပြပါတယ်။ကလေးမိသားစုဟာခရီးယံဘာသာဝင်တွေဖြစ်တဲ့အတွက်ကလေးငယ်ကိုခရီးယံထုံးစံအရတကြွခွင့်မရလိုက်တဲ့အတွက်လည်းသူတို့အနေနဲ့စိတ်မကောင်းဖြစ်ရတယ်လို့ပြောပါတယ်။